အီရတ်ကိုရောက်နေတဲ့ပုယံဟမီးကြီးအနေနဲ့ထင်ရှားတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်အယာတိုလာအလီအယ်စစ်စတန်နီနဲ့ဒီနေ့သမိုင်းဝင်တွေ့ဆုံခဲ့ပါတယ်။ရှီရာမွတ်စလင်ခေါင်းဆောင်စစ်စတန်နီဟာအသက်90ရွယ်ရှိပြီးတွေ့ဆုံမှုတွေသိမ့်မလို့ပဲတည်ကြနေလေရှိပါတယ်။သူ့ရဲ့နာဂျက်စ်မျိုးကတာမန်အိမ်လေးမှာပဲအသက်84နှစ်အရွယ်ပိုယံဟမီးကြီးဖရန်စစ်ကိုလက်ခံတွေ့ဆုံခဲ့တာပါ။အီရတ်ဘာသာရေးခေါင်းဆောင်စစ်စတန်နီဟာရှီရာအနွယ်မွတ်စလင်ဘာသာဝင်တွေအကြားမှာအရေးပါတဲ့ခေါင်းဆောင်ဖြစ်ပြီးအီရတ်နိုင်ငံအတွင်းအပြင်မှာဩဇာကြီးမားသူလည်းဖြစ်ပါတယ်။နာဂျက်စ်မြို့မှာရှိတဲ့ဘာသာရေးဆိုင်ရာအရာရှိတွေကလည်းဒီတွေ့ဆုံမှုကပုဂ္ဂိုလ်ရေးသဘောတွေ့ဆုံကြတာဖြစ်ပြီးသမိုင်းမှာအခုလိုတခါမှမဖြစ်ခဲ့ဘူးလို့ AP သတင်းဌာနကိုပြောပြခဲ့ပါတယ်။ကမ္ဘာမှာကိုဗစ်ရောဂါကြုံနေရခြင်းဖြစ်သလိုအီရန်ကြောထောက်နောက်ခံပေးထားတဲ့အဖွဲ့တွေကနေအီရတ်နိုင်ငံတဲကိုဒုံးကျည်တွေဖြစ်နိုင်ခြင်းရှိနေတဲ့စီးတင်းမာမှုအခြေအနေအောက်မှာအခုလိုခရစ်စတန်နဲ့မွတ်စလင်ဘာသာရေးခေါင်းဆောင်ကြီးနှစ်ဦးတွေ့ဆုံခဲ့ကြတာပါဒီနေ့နောက်ပိုင်းမှာလည်းပုံရံမင်းကြီးအနေနဲ့ဘက်ဂရက်မြို့တော်မှာရှိတဲ့စိန့်ဂျိုးဆက်ချယ်ဒင်းဘုရားကျောင်းမှာဝတ်ပြုသူများနဲ့အတူဆုတောင်းပွဲကျင်းပမှာဖြစ်ပါတယ်ခင်ဗျာ